မြန်မာနိုင်ငံမှာစစ်တပ်ကကိုလူတို့ကိုအကြမ်းဖက်တပ်ဖြတ်နေရရဲ့ရည်ရည်နိုင်ငံတကာကထိတိယယောက်မဟန်တာဘူးဆိုရင်ဆီးရီးယားနိုင်ငံမှာကြုံတွေ့နေရတဲ့ဘေးဒုက္ခအန္တရာယ်မျိုးလူတွေတန်းနဲ့ချီဘေးဒုက္ခရောက်ရတဲ့အမှားတွေထပ်ကြုံရလိမ့်မယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ်ရှဲဘတ်ချလာကတရီပေးပါတယ်။ဒီကနေ့ဂျနီဗာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာလူခွင့်ရေးမဟာမင်းကြီးရဲ့ပြောရေးဆိုခွင့်ရှိသူ Ravina Shamdasani ရဲ့တွေ့ဆိုချက်တွေကိုမတ်စုမွန်ကပြောပြပေးပါလိမ့်မယ်။
ပြီးခဲ့တဲ့သတင်းပတ်ကုန်ပဲခူးမြို့မှာလူ82ယောက်သေဆုံးခဲ့တဲ့အထိငြိမ်းချမ်းစွာဆန္ဒပြတဲ့သူတွေအကြမ်းဖက်ပစ်ခတ်နှိမ်နှီးခံခဲ့ရတာကြောင့်လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ်ရှယ်ပစ်ချလီကမြန်မာစစ်တပ်ကိုထိထိရောက်ရောက်အရေးယူနိုင်ရေးနိုင်ငံတကာကိုပန်ကြားလိုက်တာပါမဟာမင်းကြီးမစ်ရှယ်ပစ်ချလီရဲ့ပြောရေးဆိုခွင့်ရှိသူရီဘနာရှန်ဒါဆန်ကအခုလိုပြောပါတယ
် The military seems intent on intensifying its pitiless
မြန်မာပြည်သူတွေအပေါ်ရရဆက်ဆက်အကြမ်းဖက်တဲ့မူဝါဒကိုစစ်တပ်ကတိုးပြီးကျင့်သုံးဖို့ရည်ရွယ်ထားပုံရပါတယ်စစ်ပွဲတွေမှာတုံးနဲ့လက်နဲ့ပြည်နဲ့ဘယ်သူဘယ်ဝါမခွဲကြဘဲပြစ်ခတ်နှိမ်နှင်းနေပါတယ
်မြန်မာနိုင်ငံရဲ့အခြေအနေဟာ2011ခုနှစ်တုန်းကဆီးရီးယားမှာဖြစ်ပျက်ခဲ့တဲ့အခြေအနေမျိုးပြန်ပြီးတော့ထင်ဟပ်နေပြီလို့လဲကော်မရှင်နာမင်းကြီးကပြောဆိုပါတယ်ငြိမ်းချမ်းစွာဆန္ဒပြပွဲတွေကိုအလွန်အကျွံအင်အားသုံးဖြိုခွင်းတာတွေတွေ့နေရပါတယ်ကိုယ့်ရဲ့ပြည်သူအပေါ်မှာအစိုးရရဲ့ရက်စက်မှုအစဉ်တစိုက်ဖိနှိပ်မှုကြောင့်လူတချို့ကလက်နက်ကိုင်ပြီးတော်လှန်ကြပါတယ်နောက်ချက်ချင်းဆိုသလိုတိုင်းပြည်လုံးအနှံ့အကြမ်းဖက်မှုတွေကူးဆက်သွားခဲ့ပါတယ်လို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ္စတာဘက်ချလီရဲ့ပြောရေးဆိုခွင့်ရှိသူရီဘနာShandersani ကပြောဆိုသွားပါတယ်
The UN High Commissioner for Human Rights at the time warned in 2011 that the failure of the international community to respond
နိုင်ငံကအတိုင်းဝိုင်းအနေနဲ့တညီတညွတ်ထဲတုံ့ပြန်ဖို့ပြက်ကွက်မယ်ဆိုရင်ဆီးရီးယားနဲ့ဆီးရီးယားကိုကြော်ပြီးဘေးဒုက္ခအန္တရာယ်တွေကြားရောက်လာမှာကို2011ခုနှစ်တုန်းကလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးကသတိပေးခဲ့ပါတယ်တန်းနဲ့ချီတဲ့အရက်သားပြည်သူတွေအတွက်ကြောက်မဲ့ဖွယ်ရာအကျိုးဆက်တွေကြုံရတာကိုပြီးခဲ့တဲ့10နှစ်အတွင်းကမြင်ခဲ့ကြရပါတယ
် The High Commissioner fears that the situation in Myanmar is heading towards a full-blown conflict
မြန်မာနိုင်ငံရဲ့အခြေအနေကအဆိုးဆုံးကြီးမားတဲ့ပဋိပက္ခကြီးတစ်ခုစီကိုဥတီသွားမှာကိုကော်မရှင်နာမင်းကြီးကစိုးရိမ်ပါတယ်နိုင်ငံတွေအနေနဲ့ဆီးရီးယားမှာအတိတ်ကဖြစ်ခဲ့တဲ့အမှားမျိုးကိုထပ်ပြီးတော့ခွင့်မပြုသင့်တော့ပါဘူး
ပြီးခဲ့တဲ့သတင်းဘက်ကုံတုံးကရခဲ့တဲ့ယုံကြည်စိတ်ချရတဲ့သတင်းတွေအရဆိုရင်တက်မတော်ဘက်က RPG လောင်ချာတွေအပိုင်းပိုင်းပောက်ကွဲစေတဲ့ဘုံးနဲ့မော်တာတွေနောက်ပဲခူးနဲ့တိုင်းပြည်တောင်ပိုင်းမှာဆန္ဒပြတဲ့သူတွေကိုပစ်ခတ်ခဲ့တဲ့အကြောင်း Ravina Shandersani ကပြောပါတယ်ဒါကြောင့်လဲမြန်မာနိုင်ငံသားတွေဟာသူတို့ကိုသူတို့ကာကွယ်ဖို့အတွက်လက်လုံထားတဲ့ကိုနီးကိုဟန်နဲ့လက်နက်တွေကိုလှုပ်ပြီးတော့အသုံးပြုလာကြတယ်လို့ပြောပါတယ်တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေပိုတိုလာတာလူတွေကိုလိုက်ပြီးတော့ဖမ်းဆီးနေတာတွေနဲ့ပတ်သက်လို့လည်းအခုလိုပြောပါတယ
် Clashes between the military and ethnic armed groups have also intensified in several locations in Kachin
Shan နဲ့ကရင်ပြည်နယ်တွေအတွင်းမှာလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်တပ်ကြားမှာတိုက်ပွဲတွေပိုပြီးတော့များလာနေပါတယ်စစ်တပ်ကလေကြောင်းကနေထိုးစစ်ဆင်လို့အရက်သားတွေတည်ကြည်ခဲ့တယ်လို့အိုးမဲအိမ်မဲဖြစ်ခဲ့ရပါတယ
် The mass arrests have forced hundreds of people to go into hiding and reports suggest that many journalists
တွေညပြဖမ်းဆီးနေတဲ့အတွက်ရာနေချီတဲ့ပြည်သူတွေထွက်ပြေးနေရပါတယ်သတင်းတောက်တွေအရက်ဖက်အဖွဲ့စည်းကတက်ကြွလှုပ်ရှားတဲ့သူတွေအမှုပညာရှင်တွေနဲ့တခြားလူသိများတဲ့သူတွေကိုလိုက်ပြီးတော့ဖမ်းဆီးနေပါတယ်သူတို့က online ကနေသူတို့မကြည်နဲ့တာကိုထုတ်ဖော်ရေးသားတဲ့အတွက်အခုလိုဖမ်းဆီးခံရတာပါကျိုးမဲ့ broadband internet နဲ့ mobile phone သုံး internet ဆက်သွယ်ရေးတွေကိုလည်းအကန့်အသတ်မရှိဖြတ်တောက်ခဲ့ပါတယ်။ပြည်သူအများအပြားအဓိကအခြေလက်တွေနဲ့ဆက်သွယ်ရေးစနစ်တွေလည်းပြတ်တောက်ခဲ့ပါတယ်
။အကူအညီလိုအပ်နေတဲ့သူတွေစီလူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်လမ်းဖွင့်ပေးဖို့မြမအစိုးရနဲ့အိမ်ကြီးချင်းနိုင်ငံတွေကိုလူခွေမဟာမင်းကြီးကတိုက်တွန်းတဲ့အကြောင်း Ravina Shandersani ကပြောပါတယ်။အကြမ်းဖက်မှုကြောင့်ထွက်ပြေးလာတဲ့သူတွေကိုယာယီခိုလုံခွင့်အကာအကွယ်ပေးဖို့အိနီးကြီးနိုင်ငံတွေကိုတောင်းဆိုသလိုရွှေပြောင်းလာတဲ့သူတွေကိုလည်းပြန်မပို့ဖို့မဟာမင်းကြီးကတောင်းဆိုပါတယ်။ဒါကတော့ဖိနှိပ်မှုနဲ့နှိပ်စက်ခံရသူတွေကိုနေရပြန်မပို့ရင်နိုင်ငံတကာမှာကျဉ်သုံးနေတဲ့မူဝါဒနဲ့အညီဖြစ်ပါတယ်လို့ပြောပါတယ်။မြန်မာနိုင်ငံအရေးနိုင်ငံတကာကအရေးယူဖို့အတွက်ကိုလည်း
statements of condemnation and limited targeted sanctions are clearly not enough
ရှုတ်ချပြစ်တင်တဲ့ကြီးညာချက်တွေအကန့်အသတ်နဲ့ပြစ်မှတ်ထားအရေးယူတာတွေဒါတွေလောက်နဲ့မလုံလောက်တော့ဘူးဆိုတာကရှင်းပါတယ်ဩဇာလွှမ်းမိုးမှုရှိတဲ့နိုင်ငံတွေအနေနဲ့စိုးရိမ်ရတဲ့လူအခွင့်အရေးချိုးဖောက်မှုတွေရပ်ဆိုင်းအောင်ပြည်သူတွေအပေါ်ကျူးလွန်နေတဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေရပ်တန့်အောင်မြန်မာစစ်တပ်အပေါ်မှာဖိအားပေးတားမြစ်ဖို့လိုပါတယ်
စ စ်တပ်ခေါင်းဆောင်တွေဟာစိုးဝါတဲ့လူခွေချိုးဖောက်မှုတွေကိုကျူးလွန်မှုအထောက်ပံ့ဖြစ်စေတဲ့လက်နက်နဲ့ငွေကြေးတွေဖြတ်တောက်နိုင်မှုလိုတယ်ဆိုတာကိုလူခွေဆရာကုလသမဂ္ဂမဟာမင်းကြီးမစ္စတာဘက်ချလစ်ကအလေးနဲ့ပြောဆိုထားတဲ့အကြောင်းကုလသမဂ္ဂမဟာမင်းကြီးရဲ့ပြောခွင့်ရရီဗီနာဆင်ဒါဆာနီကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်။